မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြည်ထောင်စန်းစုကြည်နဲ့သမရဦးမြင့်အပါအဝင်နိုင်ငံရေးကောင်းဆောင်တွေတက်ကြလှရှားသူတွေနဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးနေတာသတင်းနှစ်ပတ်တည်းရောက်လာချိန်မှာပဲဖမ်းဆီးနိုင်ခြင်းမရှိသေးတဲ့လူသိများတဲ့လှရှားတက်ကြသူတွေတချို့ကိုနေ့တုန်းကမြန်မာစစ်တပ်ကတရားစွဲဆိုဖမ်းဆီးမိန့်ထုတ်ပြန်လိုက်ပါတယ်။ဒီကြော်ကြားသူတွေကဆိုရှယ်မီဒီယာနဲ့လူမှုကွန်ရက်တွေကိုအသုံးပြုပြီးနိုင်ငံတော်ညီမွေးပြည်ပြားရေးကိုထိခိုက်စေတဲ့ရေးသားပြောဆိုချက်တွေကိုလုဆောင်နေတယ်လို့လည်းထုတ်ပြန်ကြမှာဆွဆွဲဖော်ပြထားပါတယ်။ဒီကြေညာချက်အရ88မျိုးဆက်ចောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းကိုနိုင်နဲ့ကိုချင်မီတို့အပါအဝင်စုစုပေါင်း9ယောက်ကိုဖမ်းရန်ထုတ်လိုက်တာဖြစ်ပါတယ်။သူတို့တွေဟာလူသိများတဲ့အခွင့်အရေးကိုအသုံးချပြီးလူမှုကွန်ရက်တွေပေါ်ကနေစုစုဆန္ဒပြမှုတွေပေါ်ပေါက်လာအောင်လှုံ့ဆော်နေတယ်လို့လည်းဆွဆွဲထားပါတယ်။